အစ္စရေးနဲ့မြန်မာတို့ပညာရေးကဏ္ဍပူးပေါင်းဆောင်ရွက်သဘောတူညီချက်တရက်ကိုတင်းနာနေကလက်မှတ်ရေးထိုးခဲ့ကြပါတယ်။ဒီသဘောတူညီချက်အရ Holocaust လို့ခေါ်တဲ့ဂျူးလူမျိုးတွေကိုနာဇီတွေအစိတ်အငွေပေးသတ်ဖြတ်ခဲ့တဲ့ကိစ္စ၊မတူကွဲပြားမှုကိုလက်မခံတဲ့ကိစ္စ၊လူမျိုးရေးခွဲခြားတဲ့ကိစ္စ၊ဂျူးဆန့်ကျင်ရေးနဲ့နိုင်ငံခြားသားကြောက်ရွံ့စိတ်တို့ဟာမလိုလားတဲ့ဆိုးကျိုးတွေကိုဖြစ်စေတဲ့ဆိုတာမြန်မာနိုင်ငံရဲ့ကျောင်းတင်ငန်းစာမှာထည့်သွင်းသွားနိုင်ဖို့ပူပေါင်းဆောင်ရွက်သမှဖြစ်တယ်လို့အစ္စရေးနိုင်ငံ Hatras တင်တာကဖော်ပြပါရတယ်။မြန်မာပညာရေးလေ့လာရေးအစီအစဉ်တွေအစ္စရေးကဆက်လက်လှုပ်ဆောင်သွားမှာဖြစ်ပြီး Hebrew ဘာသာစကားနဲ့မြန်မာဘာသာစကားသင်ကြားရေးအတွက်လည်းအပြန်အလှန်လှုပ်ဆောင်ရမယ်လို့ဆိုပါရတယ်။ဒီသဘောတူညီချက်အကောင့်ထဲဖော်ရေးအတွက်နှစ်နိုင်ငံပူးတွဲကော်မတီတရားဖွဲ့ပြီး၃နှစ်တကြိမ်စီတွေ့ဆုံသွားရမှာဖြစ်ပါတယ်။မြန်မာနိုင်ငံပေါ်လူခွင့်ရေးချိုးဖောက်တယ်ဆိုပြီးဥရောပနဲ့အမေရိကန်ပြည်ထောင်စုတို့ကလက်နက်ရောင်းချမှုအပါအဝင်ဒဏ်ခတ်ပိတ်ပင်ထားချိန်မှာအစ္စရေးနိုင်ငံကတော့မြန်မာနိုင်ငံနဲ့စီးရေးအပါအဝင်ဆက်ဆံမှုတွေပြုလုပ်နေပါတယ်။